people keeping on asking me, say, why within 15 years Alibaba could grow so fast?
People ကကျွန်တော်ကိုမေးလေရှိကြတယ်။ဘာကြောင့်15နှစ်အတွင်း Alibaba ဟာတဟုန်တို့အောင်မြင်ရတာလဲဆိုပြီးလူတွေကကျွန်တော်သိကံကောင်းတယ်လို့ထင်နေကြတယ်။ဒါပေမဲ့ကျွန်တော်ရဲ့အောင်မြင်မှုလျှို့ဝှက်ချက်ဖြစ်တဲ့ Alibaba တရှိန်တို့အောင်မြင်မှုကအမျိုးသမီးအမှုတန်းတွေအများကြီးရှိလို့ပါပဲ။ကျွန်တော်တို့ကုမ္ပဏီကိုမတည်တဲ့လူတွေရဲ့35ရာခိုင်နှုန်းကအမျိုးသမီးတွေပါ။ကုမ္ပဏီရဲ့အဆင့်မြင့်အရာရှိ34ရာခိုင်နှုန်းဟာအမျိုးသမီးတွေပါ။အမှုတန်း52ရာခိုင်နှုန်းကျော်ဟာလည်းအမျိုးသမီးတွေဖြစ်ကြပါတယ
်။အဲ့ဒါကတော့ Alibaba Group ကို online စီးပွားရေးလုပ်ငန်းကြီးကိုမတည်ခဲ့သူကမ္ဘာမှာအချမ်းသာဆုံးပုဂ္ဂိုလ်တွေစီးနေမှာပါဝင်တဲ့တရုတ်နိုင်ငံသား Jack Ma ပဲဖြစ်ပါတယ်။သူကခုနသမဂ္ဂမှာကျင်းပခဲ့တဲ့ Gender Equality Gap ကျမ်းမာဒဏ်တူရရှိရေးညီလာခံမှာခုလိုပြောကြားသွားတာပဲဖြစ်ပါတယ်။အသက်52နှစ်ပဲ Jack Ma ပိုင် Alibaba Company ကြီးရဲ့တန်ဖိုးဟာဒေါ်လာ 30.6 ဘီလီယံရှိပါတယ်။သူကခုလိုသူ့ရဲ့ online စီးပွားရေး company ကြီးအောင်မြင်ခြင်းဟာအမျိုးသမီးအမှုတန်းများများခန့်လို့ဖြစ်တယ်လို့ရှင်းပြခဲ့ရမှာလုပ်ငန်းလုပ်ကင်ရမှာအမျိုးသမီးနဲ့အမျိုးသားတွေရဲ့စိတ်ဓာတ်ကွာခြားမှုကိုလည်းအခုလိုဆက်ပြီးရှင်းပြခဲ့ပါတယ်
။ This world people do not compete by how strong your muscle is. People compete how smart you are, your brain.
ခုခေတ်မှာလူတွေကကိုဗလဘလောင်တောက်နေဆိုတာနဲ့ရှင်ပြိုင်ကြတာမဟုတ်ပါဘူး။ဉာဏ်ရည်ဘလောက်ကောင်းသလဲဆိုတာကိုရှင်ပြိုင်ကြတာပါ။အုံနောက်သုံးဖို့ပါပဲ။ဒီနေရာမှာဉာဏ်ရည်မြင့်မားဖို့သာမကပါဘူး။စိတ်နှလုံးသားမေတ္တာကိရုဏာရှေထားဖို့လည်းလိုပါတယ်။အမျိုးသားတွေစီဝါရေးလုပ်ကြရင်အမျက်အစွန်းရဖို့ရှင်ပြိုင်အနိုင်ရဖို့ကိုဦးစားပေးကြတာကျွန်တော်တွေ့ရပါတယ်။စီဝါရေးတိတ်ဆန်လွန်းပါတယ်။အမျိုးသမီးတွေစီဝါရေးလုပ်တဲ့အခါလုပ်ငန်းကိုစိတ်ပါဝင်စားအောင်လုပ်တယ်လူနေမှုဘဝလိုအပ်ချက်ကိုရှေ့ရှုတယ်ကျင်နာတရားရှိကြပါတယ
် Alibaba Group Online စီးပွားရေးလုပ်ငန်းရှင်ကြီး Jack Ma ကအမျိုးသမီးတွေရဲ့လူနိုင်စွမ်းရည်ကိုသူ့အနေနဲ့အပြည့်အဝယုံကြည်တဲ့အကြောင်းလေးပြောကြားခဲ့ပါတယ်ဒါကြောင့် Jack Ma ပြောကြားခဲ့သလိုမြန်မာနိုင်ငံမှာရောနိုင်ငံရေးစီးပွားရေးလူမှုရေးအဆရှိတဲ့ကဏ္ဍတွေမှာအမျိုးသမီးတွေရဲ့လုံနိုင်စွမ်းရည်အပေါ်ဘယ်လောက်ယုံကြည်မှုရှိကြပြီးလက်တွေဘယ်လောက်လှုပ်ဆောင်ခွင့်ရကြပါသလဲဆိုတာကိုအမျိုးသမီးတချို့တို့ရဲ့အမြင်တွေကိုစူးစီးတင်ပြလိုပါတယ်။နိုင်ငံတာဝန်ကိုထမ်းဆောင်ရမှာအမျိုးသမီးတွေရဲ့အခန့်ကဏ္ဍကအရေးကြီးတဲ့အကြောင်းအမေရိကန်ကာကွယ်ဌာနလက်အောက်ရှိဟဝိုင်းချေဆိုင် Asia Pacific Center for Security Studies မှာဒုတိယဗိုလ်မှူးကြီးဖြစ်တာဝန်ထမ်းဆောင်နေသူပမောကဒေါက်တာမီမီဝင်းဘတ်ရဲ့အမြင်ကိုကျွန်မအဦးဆုံးတင်ပြလိုပါလေ
။ကာကွယ်ရေးကဏ္ဍမှာနိုင်ငံရေးကဏ္ဍမှာကျွန်မတို့ကအများနဲ့ပတ်ဝန်းကျင် environment က50ရာခိုင်နှုန်းအမျိုးသမီးနဲ့ပတ်သက်တဲ့ပြဿနာတွေ
ဟုတ်ကဲ့
အခက်အခဲတွေရှိတယ်။ဆိုတော့ဒီဥစ္စာတွေကို address လုပ်တဲ့အခါမှာအမျိုးသမီးမပါလို့ရှိလို့ရှိရင်ကျွန်မတို့ကမျက်လုံးတစ်လုံးနဲ့ပဲလှုပ်တယ်လို့မျိုးဖြစ်နေတယ်။
ဟုတ်ကဲ့
။ဆိုတော့အဲ့လိုလှုပ်တဲ့အခါကျတော့ကိုယ့်ရဲ့ပြဿနာတွေအသေးအချာအဆုံးလင်မသိနိုင်ဘူးပေါ့မသိနိုင်ဘူးဆိုတော့အဲကြောင့်မလို့အမျိုးသမီးတွေဝင်အောင်လို့အရင်ရေးကြည့်ပါကျွန်မတို့မှာအခုကကျတော့ကျွန်မတို့ယဉ်ကျေးမှုရပါတော့အမျိုးသမီးဆိုလို့ရှိရင်နိုင်ငံရေးနဲ့ကာကွယ်ရေးနဲ့မဆိုင်ဘူးအားလုံးကဆိုင်တယ် human security လို့ပြောလိုက်တာနဲ့ကျွန်မတို့အမျိုးသမီးတွေက human ပဲလေလူပဲလေဆိုအဲ့ဒါတွေကိုကျွန်မသိစေချင်တာကတော့အားလုံးနဲ့ဆိုင်တယ်ဒီဥစ္စာမဆိုင်တဲ့နေရာမရှိဘူး
ရရှိမြန်မာနိုင်ငံသတင်းလောကမှာမြို့သမီးသတင်းတောင်များလဲများလာပြီးဖြစ်တဲ့အတွက်ကြောင့်လေသတင်းလိုက်ရာမှာမြို့သမီးဖြစ်တဲ့အတွက်ကြောင့်အာသာချင်းနဲ့ပတ်သက်လို့လေကချင်တိုင်းရင်သူအက်စတာထူဆန်ရဲ့အမြင်ကိုတင်ပြလိုပါလေသူကတော့ကျွန်နီထံကရတဲ့ပင်လယ်စာဆိုတဲ့ AP သတင်းဌာနရဲ့သတင်းထောက်လှမ်းမှုမှာပါဝင်ခဲ့လို့2016ခုနှစ်ကပူလစ်ဇာဆွေတိစိတ်ဆုချီးမြှင့်ခြင်းခံရတဲ့အဖွဲ့မှာပါဝင်ခဲ့သူဖြစ်ပါလေ
ကျမတုံတွေ့ရတဲ့အားကအဲ့ဒီကျွန်းကိုရောက်သွားတဲ့အချိန်မှာကျမလူတွေတော်တော်များများကိုအင်တာဗျူးလုပ်တဲ့ခါမှာသူတို့ကလေအမျိုးသမီးဖြစ်တဲ့အတွက်ကြောင့်မလို့ကျမတို့ပို့ပြီးတော့မှအားကိုးတဲ့မိခင်သိရှိရဆိုတဲ့ပုံစံမျိုးနဲ့အားကိုးတဲ့သဘောကိုတော့တွေ့ရပါတယ်အချိန်အားကြောင့်မလို့ကျမတို့အမျိုးသမီးတွေကဒီတည်င်းလောကနဲ့ပတ်သက်လာရင်ကျမတို့ပို့ပြီးလှောက်ဆောင်နိုင်ဖို့ကျမတို့မှာစွမ်းအားရှိပါတယ်ဘာကြောင့်မလို့လဲဆိုတော့ကျမတို့မှာမိခင်သိတတ်တဲ့ရှိရလူတွေအားကိုးအားထားတဲ့အလေးအထားတွေရှိတဲ့အတွက်ကြောင့်မလို့ကျွန်တော်မြန်မာအမျိုးသမီးတွေဆိုရင်လည်းကျွန်တော်တို့အခုလိုကိစ္စမျိုးတွေဆိုတာအများကြီးရှိပါသေးတယ်ကျွန်တော်လုပ်ရမယ့်တည်င်းတွေလည်းတကယ်အများကြီးရှိပါသေးတယ်အခုဖြစ်နေတဲ့အဖြစ်အပျက်တွေကလည်းတကယ်ဖြစ်နေတော့မဲ့ ရှိပါသေးတယ်။အဲဒါကြောင့်မလို့ကျွန်တော်မြန်မာအမျိုးသမီးမှာအကုန်လုံးမှာလုံနိုင်ရေးစွမ်းရှိပါတယ
်။ကမ္ဘာပေါ်မှာအကြာရှည်ဆုံးပြည်တွင်းစစ်ကိုရင်ဆိုင်နေရတယ်လို့ဆိုတဲ့မြန်မာနိုင်ငံမှာ27ပြည်လုံးကြီးလာကဒုတိယအချုပ်ကိုမကြာသေးမီကကျင်းပပြီးစီးခဲ့ပြီးငင်းကြိုင်းရေးရရှိဖို့ကြိုးပမ်းခဲ့တာတွေ့ရပါတယ်။ခုလိုပဋိပက္ခဖြစ်ပွားရမှာအများဆုံးကအမျိုးသမီးနဲ့ကလေးတွေအထူးကြိမ်းဖြစ်တဲ့အတွက်ကြောင့်လေငင်းကြိုင်းရေးတိဆောက်ရမှာအမျိုးသမီးတွေရဲ့ပါဝင်နိုင်မှုအခန့်ကဏ္ဍကဘလို့ရှိပါတယ်ဆိုတာကိုကချင်ငင်းကြိုင်းရေးကွန်ရက်ကိုမှတ်တည်သူလည်းဖြစ်ညှိနှိုင်းမှုလည်းဖြစ်တဲ့ခွန်ကြာရဲ့အမြင်ကိုဆက်လက်တင်ပြလိုပါတယ်
ငင်းချာရဲ့ချစ်စင်မှာအကုန်လုံးကတယောက်သားအနေနဲ့ဒါတာပဲဖြစ်နေတယ်ချက်ညှိနှိုင်းတဲ့ကန္တာတွေမှာမျိုးသမီးများရဲ့အခန်းကန္တာအင်တာနဲ့နေတယ်တို့တော်လဲစစ်တောင်းမလို့ခံစားရတဲ့ပုံကိုယ်တွေကအမျိုးသမီးနဲ့ကလေးများပုံများနေတယ်ပေါ့
မြန်မာနိုင်ငံမှာတိုင်းရင်းသားလူမျိုးပေါင်းစုံရှိရမှာရိုးရာဒလိတွေကလည်းအမျိုးသမီးတွေရဲ့အခန်းကန္တာကိုဟန်တာဓာတ်တွေရှိပါတယ်ကန့်ခန့်တင်းကတော့ချီအမျိုးသမီးတူဖြစ်ပြီးခြေလမ်းတဲ့အဖွဲကဖြစ်ပါတယ်
ကျမတို့ဒီရိုးရာမှာပထမဆုံးကတော့ကျမတို့ရဲ့ဖိုးပွားပိုင်အမွေကိုအမျိုးသမီးများမရရှိပါဘူးဒီအပြင်ကျမတို့မိဘတွေရဲ့လက်ထပ်ပွားပစ္စည်းတောင်မှကျမတို့အမျိုးသမီးများကအမွေမရခဲ့ပါဘူးဒီအပြင်ကျမဒုတိယအနေနဲ့ပြောချင်တာကတော့အိမ်ထောင်တဲ့အမျိုးသမီးများရဲ့အခန်းကဏ္ဍမှာတကယ်လို့များအမျိုးသားတည်ဆုံးတဲ့အချိန်မှာအဲ့သူရဲ့လင်မယားကသားသမီးမမွေးဖွားခဲ့ဘူးဒီအပြင်သားမမွေးဘဲနဲ့အမျိုးသမီးသာမွေးဖွားမယ်ဆိုရင်တောင်မှအမျိုးသားတည်ဆုံးတဲ့နေ့မှာအဲ့ဒီအမျိုးသမီးကကိုယ့်ရဲ့မိဘအိမ်ကိုပြန်သွားရတဲ့အနေထားရှိပါတယ်ဒီအပြင်ကျမတို့ရဲ့ဒီရိုးရာတန်အဝိုင်းမှာအမွေကိစ္စနဲ့ပတ်သက်ပြီးတော့သားမမွေးဘူးဆိုရင်အမျိုးသမီးများကိုဒီကနေ့အထိအမွေဆက်ကန်ခွင့်လုံးဝမရရှိခဲ့ကြသေးပါဘူ
း Cherry Zahong ကတော့ချင်းအမျိုးသားတူတက်ရေးပါတီကဖြစ်ပါတယ်နိုင်ငံရေးမှာအမျိုးသမီးများပါဝင်နိုင်မှုနဲ့ပတ်သက်လို့သူ့ရဲ့အမြင်ကိုလည်းဆက်တင်ပြလိုပါတယ
်ကျွန်တော်မြန်မာနိုင်ငံမှာကဒီအမျိုးသမီးတွေရဲ့အသာချက်ကနေရာတိုင်းမှာကြည့်မယ်ဆိုလို့ရှိရင်အမျိုးသမီးတွေကအလုပ်ကျိုးစားမှုတွေအများကြီးရှိတယ်တာဝန်ယူမှုတွေလည်းအများကြီးရှိပါတယ်ဥမာအပြင်မှာလုံးလုံးနေတဲ့မျိုးသမီးတွေဆိုလို့ရှိရင်အပြင်မှာလည်းငွေရှာရတယ်ပြန်လာပြီးတော့လည်းမိသားစုဝင်တွေထမ်းနေရတယ်ပြီးပဝင်ကျင်လူမှုရေးဆိုင်ရာဆောင်ရွက်စရာတွေလည်းအကုန်လုံးထမ်းဆောင်နေရတယ်ပေါ့နော်ဒါပေမဲ့ဆုံးဖြတ်ချက်တွေချတဲ့နေရာမှာသူတို့ဝင်ပါမယ်ဆိုလို့ရှိရင်ဒါအမျိုးသမီးတွေရဲ့ခန္ဓာမဟုတ်ဘူးဒါမှမဟုတ်အမျိုးသမီးတွေကဘာမှမသိဘူးဆိုတော့ကန့်သက်ချက်တွေကအင်မတန်မှများပါတယ်ဆိုဒီနိုင်ငံရေးပါတီတွေထဲမှာပါတီခေါင်းဆောင်တွေကိုကြည့်မယ်ဆိုလို့ရှိရင် NLD ကလွှဲနေပေါ့နော်။ဂျန်နဲ့ပါတီတွေအကုန်လုံးကမျိုးသားတွေဖြစ်တယ်
။ခုလိုမြန်မာနိုင်ငံမှာအမျိုးသမီးများပါဝင်မှုကတခြားအင်းကြီးချင်းအရှိတောင်အရှနိုင်ငံများနဲ့ဆိုင်ရင်နေပါနေသည်ပြီးမဲ့လို့လေစိတ်ဓာတ်ကျစရာတော့မဟုတ်ပါဘူး။ဆက်ပြီးကြိုးပမ်းသွားကြဖို့လိုအပ်တဲ့အကြောင်းနေတဲ့ပညာတော်သင်တူဦးဖြစ်ခဲ့သူမတ်ဇော်ရနာဟင်းရဲ့ဘဝခံယူချက်ကိုတင်ပြရင်ဒီသင်းပိုင်ရဲ့မြူးများကန္တာကိုနှီးကုံချုပ်အပ်ပါလေရှင်
။ပြန်တော်ကြတဲ့ကပြာတူလေးတစ်ခုရှိရပေါ့နော်။ဆရာအောင်မင်းရဲ့ကပြာပေါ့။မင်းဒီပညာရေးစနစ်ကြီးကိုမကြိုက်ဘူး။ဒီစနစ်ကြောင့်ဒီအစိုးရကြောင့်မင်းမကျင်ရဘူးလို့ပြောရယ်။အဲ့တော့မင်းပြောင်းနိုင်လား။မပြောင်းနိုင်။မပြောင်းနိုင်ရင်မင်းကမင်းတနည်းနည်းနဲ့တိုးတက်အောင်လုပ်ရမယ်။အဖက်နေရမယ်။စီးပူးနေရမယ်။တစ်ဖက်သားမှရရှိနိုင်တဲ့ပညာရက်ကိုအမြဲမင်းမြန်စီးပူးနေရမယ်။အဲ့လိုမှမဟုတ်ပဲမင်းဖတ်တာမင်းဟိုမျိုးသားဒီမျိုးသားကိုအပြစ်တည်းဒီအပြစ်တည်းလုံနေရင်တော့နောက်ဆုံးတော့မင်းဘဝမင်းပဲနောက်ဆုံးပိတ်ထောက်တန်းကြိုက်ဦးမယ်ရှိမယ်ဆိုရဲဒီစာလေးပေါ့နော် You can bend but never break me cause it only serves to make me more determined to achieve my fall